ထိုင်းနိုင်ငံမှာဝန်ကြီးချုပ်သစ်အဖြစ်လွှတ်တော်မှာဒီကနေ့မဲခွဲရမှာအင်ဂျင်နီယာလုပ်ငန်းရှင်တထေစရီတာတာဗင်ဆန်အနိုင်ရသွားပါတယ်။ပြီးခဲ့တဲ့မေလရွေးကောက်ပွဲမှာဒုတိယမဲအများဆုံးရခဲ့တဲ့ Fuel Time Party ရဲ့ဝန်ကြီးချုပ်လောင်းအဖြစ်အဆိုပြုခံခဲ့ရတဲ့စရီတာကိုလွှတ်တော်ကိုယ်စားလှယ်ရေးရဲ့ထောက်ဝက်ကျော်ထောက်ခံမှုနဲ့ဝန်ကြီးချုပ်အဖြစ်ရွေးချယ်လိုက်တာပါ။ဝန်ကြီးချုပ်သစ်ကိုလွှတ်တော်မှာမဲခွဲဆုံးဖြတ်နိုင်ခဲ့တာကြောင့်ရွေးကောက်ပွဲအပြီးလနဲ့ချီပြီးအစိုးရမဖွင့်နိုင်ပဲဖြစ်နေတဲ့အခြေအနေကိုကြော်လွှားနိုင်တော့မှာဖြစ်ပါတယ်။ဝန်ကြီးချုပ်တက်အဖြစ်လွှတ်တော်ကရွေးချယ်လိုက်ပြီးတဲ့နောက်ညွန်ပေါင်းအစိုးရကိုဥဆောင်ဖွဲ့စည်းဖို့စီစဉ်ရမှာဖြစ်ပြီးစစ်တပ်လိုလာတဲ့နိုင်ငံရေးအင်အားစုတွေလည်းပူးပေါင်းပါဝင်လာလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအများစုအနိုင်ရခဲ့တဲ့ Move Forward Party အစိုးရဖွဲ့နိုင်ရေးကြိုးပမ်းမှုတွေကိုစစ်တပ်လိုလာတဲ့နိုင်ငံရေးအင်အားစုတွေရဲ့ဟန်တားမှုတွေကြုံခဲ့ရပြီးနောက်ဒုတိယမဲအများဆုံးရခဲ့တဲ့ဖွဲ့ထိုင်းပါတီကဥဆောင်ပြီးအစိုးရအသစ်ဖွဲ့ဖို့ကြိုးပမ်းခဲ့တာလည်းဖြစ်ပါရဲ့ရှင်။